အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နေပါဘူးကျမခင်ဗျာတော့ဒီထောင်နေစမှာကိုနာဗန်းဆောင်ရှိတဲ့နှောင့်နှေးမှုကိုကြုံတွေ့ရရတယ်နဲ့အချိန်နဲ့တိုက်ပြီးဆောင်ရွက်ရတယ်သူကိစ္စနာလုပ်ငန်းတွေကတော့ရပ်ထားလို့မရပဲဆက်လုပ်ခဲ့ရတာဖြစ်ပြီးအဲ့ဒီအချိန်မှာအောင်မြင်မှုအများအပြားရခဲ့တာကတော့အာကာသဆိုင်ရာသူတေသနာတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်မှာအင်ဂါဂျိုစူဇန်ရဲ့အတွက်ရဟယံဒဇင်းနဲ့ဂျိုဘောတော်ဆက်ရုပ်ဆက်တင်နိုင်တဲ့အောင်မြင်မှုနဲ့အတူမိုးလဝတ္တနဲ့ဆက်သွယ်ရေးဂျိုလူဆိုင်ရာဤပညာအောင်မြင်မှုရဲ့အကြောင်းတင်ပြခဲ့ပြီးပါပြီ။နောက်အောင်မြင်မှုတစ်ခုကတော့တောက်ကြဆိုစူဇန်ရဲ့ကနေထူးခြားတဲ့တွေ့ရှိချက်တွေကိုရခဲ့တာပဲဖြစ်ပါတယ်။ဒါအပြင်တနာယီကိုနိုင်ငံသိမ်းရချီးပြီးကြံတန်းနေတဲ့ဥက္ကာခြင်းတွေပေါ်အရောက်သွားလေးလာနိုင်ခဲ့တယ်လို့နေနာကိုရောက်သွားပြီးနေရဲ့လေရုအပူချိန်ဘာကြောင့်အရန်များနေရလဲ။ဆန်လိုက်ဖုန်တိုင်းဆိုလာဖလင်းနဲ့သူ့ရဲ့တည့်ရမှုတွေဘယ်လိုဆိုတော့ကွာ2020မှာသူ့တည်တနာတွေလုံနိုင်ခဲ့ကြတယ်လို့ NASA သိပ္ပံတင်ညာရှင်ဒေါက်တာဂရေတာတင်ညာပြောပါတယ
်။ဒီအမြင့်နဲ့ပြင်မှာအပူချိန်ကဟိုစင်တီဂရိတ်နဲ့ဆို6000ပဲရှိတယ်။ဒါနဲ့နေရဲ့လေရုကအပူချိန်က4တန်းလောက်ရှိတယ်။စင်တီဂရိတ်4တန်းလား။အဲ့တော့ရင်းမြင့်နဲ့ပြင်မှာမပူပဲနဲ့အပေါ်မှာဘာကြောင့်ပူတယ်လဲဆိုတဲ့ဟာကိုသူတေသနာပညာရှင်တွေကသိကျင်ကြအဲ့တော့ Navy Sea ကိုအမေရိကန်နိုင်ငံကဆွလိုက်တဲ့ဂျူတူတစ်ခုကနေအနာကိုမိုင်း၄၅တန်းလောက်အတွင်ကြောင်းကတ်သွားပြီးတဲ့အခါကျတော့မှနေရဲ့ကိုရိုနာပေါ့နော်သူကဓာတ်ပုံရိုက်ပြီးနေမြင့်နဲ့ပြင်ရဲ့အပေါ်မှာနေရဲ့လေတပူချိန်ကဘာကြောင့်အရန်များနေလဲပေါ့နော်သူတေသနာလုပ်ပါတယ
်ဒီသူတေသနာအတွက်နေကိုဓာတ်ပုံရိုက်ဖို့ဘလို့အခက်ခဲတွေကိုကြောပြရပါမယ်
။ဒီမြင်းမြင့်နဲ့ပြင်ပေါ်မှာထွက်နေတဲ့ solar storm လို့ခေါ်ပါတယ်။အဲ့ဒီဟာကိုဓာတ်ပုံရိုက်တဲ့ဟာဘယ်အချိန်မှာပဲရိုက်လို့ရတယ်ဆိုလို့ရှိရင်နေကျက်မှာပဲရိုက်လို့ရတယ်။နေကျက်တာကလည်းခဏရယ်။အဲ့တော့သူတေသနာလို့ခုကမိမိတောင်မရှိဘူး။အဲ့တော့ဒါကြောင့်တို့ဒီဂျိုဒုကိုနေကိုပြစ်တင်လိုက်တာလေ။နေနဲ့အနည်းဆုံးရအောင်သွားပြီးနေကိုဂျိုဒုမှာရှိတဲ့ကင်မရာနေပြီးတော့မှကျူရီရဲ့ကင်မရာရှေ့ရနေပြီးတော့နေကိုဖုံးပလိုက်တယ်ဖုံးပြီးတော့မှနေရဲ့ဘေးပတ်ဝန်းကျင်ပေါ့နော်ဒီပုံရင်းရဲ့ဘေးပတ်ဝန်းကျင်ကအဲဒီနေရဲ့မျက်နှာပြင်ရဲ့အပေါ်ကိုပေါ့နော်အဲ solar storm တွေဆိုတေးချရိုက်ကြည့်လိုက်တာရိုက်ကြည့်လိုက်တဲ့အခါကျတော့မှနေရဲ့ဒီမျက်နှာပြင်တဲ့ပူပူဟာချင်းအကြောင်းပါလဲဆိုမျက်နှာပြင်ကနေထုတ်လိုက်တဲ့ဓာတ်ငွေတွေပေါ့နော်တပွား hydrogen တို့ CN တို့အဲ့ဒီဟာတွေပောက်ကွဲတဲ့အခါကျလို့ရှိရင်သူက iron ဖြစ်သွားတယ်ဆိုတော့အော်အနုမြူမဟုတ်တော့ဘဲနဲ့အနုမြူရဲ့အစိတ်ပိုင်းဖြစ်သွားတယ်၊ကွဲသွားတယ်ပေါ့နော်။ plasma ပေါ့နော်။ကွဲသွားတဲ့အတွေ့ဒီအဲ့ plasma ကြီးဖြစ်သွားတဲ့အတွေ့ plasma ရဲ့ temperature အရန်မြင့်တယ်။အဲ့လိုကွဲသွားတဲ့အခါကျလို့ရှိရင်အနုမြူရှိလို့ရှိရင် proton နဲ့ neutron ဖြစ်တဲ့အတွေ့သူကသူ့မှာလျှက်စစ်တက်မရှိဘူး။ကွဲသွားတဲ့အခါကျလျှက်စစ်တက်ဖြစ်သွားပြီ။သူကအဖို့အမကွဲသွားတော့အဲ့ဒီအခါမှာအမလျှက်စစ်တွေကနေပြီးတော့မှဒီလိုလွင့်ဆင်သွားတဲ့အခါကျလို့ရှိရင်တန်လိုက်မုန်တိုင်းတွေဖြစ်တာအဲ့တော့ကျွန်တော်တို့ solar flare ဖြစ်လို့ရှိရင်ကမ္ဘာပေါ်မှာ radio တွေ satellite communication တွေပြတ်ကုန်တယ်ဆိုတဲ့ဟာလေခဏပေါ့အဲ့လိုပြတ်ကုန်တယ်ဆိုတဲ့ဟာဘာကြောင့်လဲဆိုတဲ့ဟာကိုသူတို့တင်းချပို့ပြီးသိလာပါတယ်ဒီနှစ်ထဲမှာ
တောက်ကြူစူဇန်ရဲ့မှာတွေ့ရှိချက်အစ်စ်တွေကဘာတွေပါလဲ
တောက်ကြူကဟိုကမ္ဘာပေါ်မှာလည်းအသက်ရှိသူရတဲ့လေတုမရှိပါသူ့လေတုထဲမှာဘာပဲရှိလဲဆိုလို့ရှိရင်သူကတောက်ကြူရဲ့အပူချိန်ကဒီဂရီ300လောက်ရှိတယ်စင်တီဂရိတ်300လောက်ရှိတယ်ပြီးတဲ့အခါကျတော့ဒီတောက်ကြဆူကိုလွှမ်းထားတဲ့ဟာကသူ့ရဲ့အကျိုးရဲ့လေထုထဲမှာဟို sulfuric acid အဲ့ဒါအများဆုံးပါပဲဒါနဲ့သိမှတ်ပညာရှိတွေဒီနှစ်ထဲမှာတိုင်းလာမှာသူတို့ဘာသွားတွေ့လဲဆိုတဲ့အခါကျတော့ pH3 လို့ခေါ်တဲ့ phosphorus နဲ့ hydrogen တွဲထားတဲ့ molecule တစ်မျိုးကိုတွေ့ရပါတယ်အဲ့ဒါ ammonia လို့ဟာမျိုးပေါ့နော်သူကပါလဲဆိုလို့ရှိရင်ဒီတောက်ကြူပေါ်မှာဒီဟာကိုတွားတွေ့တဲ့အတွက်တောက်ကြူပေါ်မှာတက်ရှိတရွာရှိနိုင်ကြလားဆိုတဲ့ဟာကိုသူတို့စပြီးတော့လေ့လာဖို့အတွက်ကိုအစပြုလေးတစ်ခုရတာပေါ့နော်။ဘာလို့ဆိုတဲ့အခါကျဒီ pH 3ဆိုတဲ့ဟာကဘာပေါ်မှာမရှိလားဆိုရှိတယ်။သူတို့ bacteria တစ်မျိုးပါဒီ bacteria ကကျွန်တော်တို့တက်ရှိလူသားဆိုလို့ရှိရင် oxygen ရှိမှအသက်ရှင်နိုင်တယ်နော်။ဒါနဲ့အဲ့ဒီ pH 3ကိုသုံးတယ်အသက်ရှင်နေတဲ့ဘက်တီးရီးယားကြတော့အောက်ဆီဂျင်မလိုပဲနဲ့သူကတက်ရှိတဲ့ပုံစံတစ်မျိုးအနေနဲ့နေပါတယ်။အဲ့လိုမျိုးတိုင်းလို့ရတဲ့အတွက်တောက်ကြကြိုးပေါ်မှာတက်ရှိတဲ့ရွာနဲ့ပတ်သက်လို့လေ့လာဖို့အတွက်ကိုအခွင့်စားတွေ့ပါတယ်။
တက်ရှိတရဝါတွေနဲ့ပတ်သက်ပြီးနောက်လေ့လာမှုတစ်ခုကဥက္ကာပြန်တွေပေါ်ဆင်းသက်ပြီးနမူနာတွေကိုယူနိုင်ခဲ့တာဖြစ်ပါတယ
်ဂျပန်နိုင်ငံကသွတ်လိုက်တဲ့ဒုံးပြန်ရဲ့နောက်အမေရိကန်နိုင်ငံကသွတ်လိုက်တဲ့ဒုံးပြန်ရဲ့ဥရောပကသွတ်လိုက်တဲ့ဒီဒုံးပြန်ရဲ့သူတို့ဥက္ကာပြန်တွေပေါ်ဆင်းကြပါတယ်နော်နေစစ်တော်လာအတွင်းမှာရှိတဲ့ဥက္ကာပြန်တွေကတောင်းနဲ့သိမ့်နဲ့ရှိပြီးရှိပါတယ်အဲ့ဒီထဲမှာပေါ့နော်ဒီဥက္ကာပြန်အကောင်းဆုံးဆိုတာကိုရွေးရတယ်ရွေးတယ်ဆိုပါလဲဆိုဥက္ကာပြန်တိတ်သေးနေလို့ရှိရင်လည်းဟိုဆင်းလို့မရအောင်ကြီးနေလို့ရှိရင်လည်းတိတ်ကြီးနေလို့လည်းဆင်းလို့မရအောင်ကဘာနဲ့တိတ်ဝေးနေလို့ရှိရင်လည်းအဆင်းလို့မရအောင်အခုကပါလဲဆိုလို့ရှိရင်ဒီဒုံးပြန်နဲ့ဥက္ကာပြန်တွားနေတဲ့ဒီပြန်နေတဲ့တဏှာယုံမိုင်းသိမ့်နဲ့ချီပြီးပြန်နေတဲ့ဥက္ကာပြန်ပေါ်ကိုရအောင်ဆင်းဆင်းပြအဲ့ဒီဥက္ကာပြန်မှာရှိတဲ့ဒီအဆိုင်အခဲဓာတ်ငွေပါညာကိုသွားသိမ့်ပြီးတော့မှကဘာဟုပြန်ယူလာတာ
။ဘာကြောင့်ဥက္ကာပြန်တွေကိုလေ့လာဖို့လုပ်တာပါလဲ
။ကျွန်တော်တို့ကဘာပေါ်မှာရှိတဲ့တက်ရှိတရားတွေကဘယ်ကနေပေါ်လာလဲ။တစ်ခုဖြစ်နေတာဥက္ကာပြန်တွေကဘာကိုဝင်တိုက်တဲ့အခါကြလို့ရှင်ဒီဥက္ကာပြန်တွေရောမြတ်တက်ရှိတွေများတည်လာနိုင်တဲ့ probability ပေါ့။ဖြစ်နိုင်ခြေရှိသလားဆိုတာကိုသိပ္ပံပညာရှင်တွေယူဆထားတာတစ်ခုရှိပါတယ်။ဒါဟုတ်မဟုတ်သိရအောင်ပါလေဆိုလို့ဒီဥက္ကာပြန်တွေကဒီကဘာပေါ်မတိုက်ခင်ဟိုကဥက္ကာပြန်တွေမှာဩဒီတက်ရှိသတ္တဝါတွေများရှိသလားဥက္ကာပြန်တွေကိုဘလို့ပုံစံမျိုးနဲ့ဘလို့ဓာတ်တဘာဝနဲ့ဖွဲ့စည်းထားလဲဆိုတာကိုသိသိချင်ပါတယ်အဲ့ဒါသိချင်တာကဘာလဲဆိုလို့ရှိရင်အဖြေတစ်ခုပဲဥက္ကာပြန်နေပြီးတော့ကတက်ရှိသတ္တဝါတွေကကဘာပေါ်ကိုရောက်လာသလားဆိုတဲ့ဟာကိုအဖြေပေးနိုင်ဖို့အတွက်ကိုသူတည်တနာလုပ်ကြတာဖြစ်ပါတယ်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ဒီသတင်းပတ်သက်သိပ္ပံနဲ့မြင့်တင်ရကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ရစေ။ဒါကြောင့်မှတွင်တင်ဆုံးပြအောင်